ာညနေခင်းမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဖြစ်ပြီးအမေရိကန်တန်ကနေ2019ခုနှစ်အောက်တိုဘာ3ရက်ကျသာရီနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလုံးမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လည်ပေးနေပါခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်မှုစုံစမ်းစစ်ဆေးလုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်ယူကရိန်းဆိုင်ရာအမေရိကန်အထူးတန်တမန်ဟောင်းကိုအောက်လွတ်တော်မှာဒီကနေ့တကပိတ်မြင်းမြတ်မှုစီစဉ်ထားပါတယ်ဒီနေ့ပဲအိန္ဒိယကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ရှင်ကြီးချုပ်ရဲ့ခီးစဉ်တွင်နှစ်နိုင်ငံကြားကိစ္စတွေဖြင့်ရိုဟင်ဂျာအရေးလဲဆွေးနွေးမယ်လို့ခန့်မှန်းနေကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရင်းပြန်လာရင်နိုင်ငံသားစီစဉ်မှုတပ်တွေကန်ကပ်ပြား NVC ကတ်ထုတ်ပေးပြီးမှနိုင်ငံသားဖြစ်ခွင့်အတွက်အဆင့်ဆင့်စီစဉ်ဆောင်ရွက်သွားမယ်ဆိုတာနဲ့ပတ်သက်ပြီ
း NVC ကတ်ဆိုတာကျွန်တော်တို့ရူဟင်ယာလူမျိုးတွေကလုံးဝကန်ဆုံစရာမလိုဘူးလို့ကျွန်တော်တို့ဆိုရမှာပါတနင်္ဂနွေလုံးအတန်းအတာနဲ့
ကောက်ဆက်ဗဇာနီရိုညာဒုက္ခသည်ခံမှနေတဲ့ဦးအစ္စလမ်ပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်မြန်မာနိုင်ငံကကျင်းထောင်စနစ်ကိုအစိုးရကပြောင်းလဲဖို့လုပ်နေပေမဲ့အကျင်းထောင်တွေအတွင်းမှာလူခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးတဲ့အကြောင်းပါဝင်အမေရိကန်နိုင်ငံရေးသတင်းမှာတော့ Outlook ဒေါ်ဒီမိုကရက်တီကသမ္မတ Trump ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကအခြေညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စုံစမ်းနေတဲ့အောက်လွတ်တော်ကော်မတီ3ခုကဝန်ထမ်းတွေမကြသေးခင်ကပဲယာရုကနှုတ်ထွက်သွားတဲ့ယူကရိန်းဆိုင်ရာအမေရိကန်အထူးတန်တပန်ကတ်ဗော်ကာကိုဒီကနေ့တကပိတ်မင်းမြတ်မှုစီစဉ်ထားပါတယ်လွတ်တော်ဝန်ထမ်းတွေနဲ့တွေ့ဆုံရမှာဇူလိုင်လတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့သမ္မတထရန့်တို့ဖုန်းဆက်စကားပြောတဲ့ကိစ္စနဲ့နောက်ဆက်တွဲအထူးတန်တပန်ရဲ့ဆောင်ရွက်ချက်တွေကိုအာရုံစိုက်မင်းမြန်းလိမ့်မယ်လို့လည်းခန့်မှန်းရပါတယ်သူသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းသမ္မတပေါ်အမေရိကန်သမ္မတကဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆက်နွယ်ပြီးသမ္မတထရန့်ရဲ့ပုဂ္ဂလိကရှင်းနေရူဒီဂျူလီယန်နီရဲ့ဆောင်ရွက်ချက်တွေကိုလည်းမင်းမြန်းမယ်လို့မျှော်လင့်ရပါတယ်ယူကရိန်းသမ္မတနဲ့ဖုန်းပြောချိန်မှာသမ္မတထရန့်ကသူ့ရှင်းနေဂျူလီယန်နီနဲ့ရှင်းနေချက်ဝီလျံဘာတို့နဲ့ပါတိုင်ပင်ဖို့ပြောကြားခဲ့တာတွေပေါ်အင်ဖီရိုတာဝန်ရှိသူတော်များကိုကိုကာပြီးအစိုးရအတွင်းလူတစ်ယောက်ကပြီးခဲ့တဲ့ဇင်ဘတ်ထဲမှာပဲတိုင်ချခဲ့တာပါတိုင်ချချက်ထွက်ပေါ်လာပြီးနောက်တစ်ရက်မှာပဲအမေရိကန်အထူးသံတမန်နှုတ်ဆက်သွားခဲ့တာပါအထူးသံတမန်ဗိုကာဟာသမ္မတထရန့်နဲ့ရှင်းနေဂျူလီယန်နီယိုနဲ့ယူကရိန်းသမ္မတတို့တွေ့ဆုံပြီးကိုစီစဉ်ပေးခဲ့သူတူလည်းဖြစ်ပါတယ
်ဥရောပ Airbus လေယာဉ်ကုမ္ပဏီနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုက EU ဥရောပသမဂ္ဂအပေါ်တိုင်ချထားတဲ့ကိစ္စမှာအမေရိကန်အနိုင်ရပြီးတော့ EU ကတင်ပို့တဲ့ကုန်ပစ္စည်းဒေါ်လာ9ဘီလီယံခွဲဖို့ကုန်သွယ်ကွန်ကောက်ခံခွင့်ရသွားပါတယ် Airbus လေကြောင်းလိုင်းကို EU ကငွေကြေးပံ့ပိုးပေးနေတာတရားမဝင်ဘူးလို့ဆိုပြီး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကဆုံးဖြတ်ခဲ့တာပါအမေရိကန်အတွက်အောင်မြင်မှုတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ Twitter ပေါ်မှာရေးသားပါတယ်အယူခံတင်လို့မရတော့တဲ့နောက်ဆုံး WTO ဆုံးဖြတ်ချက်ဖြစ်တာမို့အရက်တွေတန်လွင်သီးတွေဒိန်ကဲတွေအပါအဝင် EU ကနေအမေရိကန်ကိုတင်သွင်းတဲ့ပစ္စည်းတွေအပေါ်အမေရိကန်က၈နှစ်ကစပြီးတော့အတွင်းကုန်ကွန်တွေကောက်ခံမယ်လို့မျှော်လင့်ရပါတယ်ဥရောပမှာတိစောက်တဲ့ခီးသည်တင်လေယာဉ်တွေအပေါ်သွင်းကုန်ကို25ရာခိုင်နှုန်း Scotch နဲ့ Irish Whiskey အရက်တွေအဖြစ်အဝတ်အစားတွေအစားအသောက်တွေနဲ့လုပ်ငန်းသုံးကုန်ပစ္စည်းကိရိယာတွေအပေါ်30ရာခိုင်နှုန်းသွင်းကုန်ကွန်ကောက်မယ်လို့ American ကပြောထားပါတယ်။အဲ့လိုကောက်မယ်ဆိုရင် EU ဘက်ကလည်းအရေးယူပိတ်ဆို့မှုတွေနဲ့တုံ့ပြန်မယ်လို့ပြင်သစ်ဗန်ဒါရေးဝန်ကြီးကတုံ့ပြန်ခဲ့ပါတယ်။ Britain, ပြင်သစ် Germany နဲ့ Spain နိုင်ငံတွေက Airbus လေယာဉ်ကုမ္ပဏီကိုတရားမဝင်ငွေကြေးပံ့ပိုးနေတယ်လို့ဆိုပြီး American အစိုးရက EU ကို2004ခုနှစ်ထဲက WTO မှာတိုင်ကြားထားတာပါအဲ့လိုပံ့ပိုးနေတာကြောင့် Airbus ရဲ့အဓိကပြိုင်ဘက် American Boeing လေယာဉ်တွေထက် Airbus လေယာဉ်တွေကကမ္ဘာဈေးကွက်မှာပိုပြီးတော့ဈေးတက်တက်တသားနဲ့ရောင်းနိုင်တယ်လို့ American ကဆွဆွဲခဲ့ပါတယ်ဒီတိုင်ကြားချက်မှာ American ဘက်ကအနိုင်ရတဲ့အတွက် EU ရဲ့တရားမဝင်ပံ့ပိုးမှုတွေကိုတံပြန်ဆောင်ရွက်နိုင်ပြီလို့ American ကုန်သွယ်ရေးအထူးကိုယ်စားလှယ် Robert Lighthizer ကဗုဒ္ဓဟူးနေ့တုန်းကပြောကြားခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံညီညွတ်ရေးအတွက်သဘောတူညီချက်ရရှိရေးကြိုးပမ်းမှုဒစိတပိုင်းဖြစ်အိန္ဒိယပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်မှာတာလီဘန်တပ်ဖွဲ့အစ်မြင့်ခေါင်းဆောင်တွေနဲ့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးတို့တွေ့ဆုံကြပါတယ်။ပါကစ္စတန်ဆိုတာတာဝန်ရှိသူတွေနဲ့တိုင်ပင်ဖို့ဆိုပြီးအမေရိကန်အထူးတန်တမန်ဦးဆောင်တဲ့ထုတ်ကိုယ်စွယ်ဖွဲ့ရောက်ရှိနေချိန်မှာပဲအာဖဂန်တာလီဘန်ခေါင်းဆောင်တွေလည်းဒီနေ့ပဲအစ္စလာမဘတ်မြို့တော်ကိုရောက်လာကြတာပါ။အမေရိကန်ထုတ်တန်တမန်ဇမ်မေခါလီဇက်ရဲ့ဒီနေ့လောက်ကြကြိုးပမ်းမှုတွေအတွင်းတာလီဘန်တွေနဲ့ညင်ချမ်းရေးသဘောတူညီချက်ရဖို့နှိစက်မှုတွေရှိခဲ့ပေမဲ့ပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့မှာတော့သမ္မတဒေါ်နယ်ထရန့်ကညှိနှိုင်းမှုတွေဆုံးသတ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒီနောက်ပိုင်းမှာတော့အာဖဂန်မှာစစ်ပွဲတွေဆုံးသတ်ပြီးညင်ချမ်းရေးဆွေးနွေးမှုတွေပြန်ဆက်နိုင်မှုပါကစ္စတန်နိုင်ငံကနှစ်ပတ်စလုံးကိုတိုက်တွန်းနေရလဲဖြစ်ပါတယ်။
အီရတ်နိုင်ငံဘက်ဒတ်မြို့တော်ကဆိုယာဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားနေတာ၃ရက်မြောက်တဲ့နေ့မှာလုံခြုံရေးတွေကမျက်ရည်ရိုးဘုံးတွေကြီးအစ်စ်တွေသုံးပြီးလူစုခွဲခဲ့ပါတယ်။မြို့တော်နဲ့တခြားနေရာတွေမှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုထိန်းနှိုင်ဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်အက်ဒယ်အဗ်ဒူမက်ဂဒီကညမထွက်ရအမိန့်ကိုဒီကနေ့ထုတ်ပြန်ပါတယ်။ဆန္ဒပြပွဲတွေစားခဲ့တဲ့အင်္ဂါနေ့တွေကလုံခြုံရေးတွေနဲ့ဆန္ဒပြသူတွေကြားအထီးကရုံကြောင့်ရဲတရအပါအဝင်၁၈ယောက်ထက်မနည်းသေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒီအစ်စ်တွေမျက်ရည်ရိုးဘုံးတွေအပြင်လူစုခွဲနိုင်ဖို့မိသက်ပိုက်တွေရာဘာကြီးတွေကိုလည်းဖြန့်ချထားပါတယ်အစိုးရရဲ့ညံဖြင်းတဲ့ဝန်ဆောင်မှုတွေနဲ့အဂတိလိုက်စားမှုတွေကိုမကျေနပ်ကြတဲ့ပြည်သူတွေကဆန္ဒပြနေကြတာဖြစ်ပါတယ်ဒီကနေ့နေရာတော်တော်များများမှအင်တာနက်လိုင်းတွေပြတ်တောက်နေတယ်လို့လည်းပြောကြပါတယ်အခုဆန္ဒပြပွဲတွေဟာလွန်ခဲ့တဲ့တစ်နှစ်ကမှတက်လာတဲ့ဝန်ကြီးချုပ်အဗ်ဒယ်မက်ဒီအစိုးရအတွက်ပထမဆုံးအကြီးအကျယ်စိန်ခေါ်မှုကြီးဖြစ်ပါတယ်ဆန္ဒပြပွဲတွေမှာအထီးကရုံတွေဖြစ်အောင်လို့လူတစုကစွာပေးနေတယ်လို့အစိုးရကပြောပြီးငြင်းငြင်းချမ်းချမ်းဆန္ဒပြသူတွေကိုလုံခြုံရေးတွေကအကဲအကွဲပေးနေတာလို့ပြောပါတယ်။ဆန္ဒပြပွဲအကြမ်းဖက်မှုတွေကိုစုံစမ်းဖို့အတွက်အီရတ်လွှတ်တော်ကညွှန်ကြားထားပါတယ်။စစ်ပွဲတွေ၊ဂိုင်းကနာကွယ်အကြမ်းဖက်မှုတွေနဲ့ IS စစ်သွေးကြွားတွေကိုနှိမ်နှင်းကျော်လွှားနိုင်ခဲ့တဲ့အီရတ်နိုင်ငံပြန်လည်ဥပေါ်လာနိုင်ရေးမှာအစိုးရတာဝန်ရှိသူတွေ၊နိုင်ငံရေးသမားတွေရဲ့အဂတိလိုက်စားမှုကြောင့်အတားအဆီးအဟန့်တားဖြစ်နေတယ်လို့အီရတ်ပြည်သူအများကပြောနေကြပါတယ်။
ဒီရေအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကိုဒီနေ့ပဲရောက်ရှိလာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာလျှက်ကြခီးစဉ်တွင်တနင်္ဂနွေကုန်သွယ်ရေးနဲ့ယင်းနှမြုံနယ်မှုတွေတွန်းမြင့်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိသလိုဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးကိုပါဆွေးနွေးမယ်လို့လည်းခန့်မှန်းရပါတယ်။စနေနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဖို့ရှိတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာကမ္ဘာစီးပွားရေးဖိုရမ်မှာလည်းမင်းငွန်းပြောဖို့စီစဉ်ထားတာပါ။မြန်မာနိုင်ငံကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့တိုင်းနယ်ချီရဲ့ရင်ဂျာဒုက္ခသည်တွေနေရက်ပြောင်းနေပြီးကြိုးပမ်းမှုတွေမှာအိန္ဒိယနိုင်ငံကထောက်ခံမှုရအောင်ကြိုးပမ်းသွားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒုက္ခသည်တွေနေရက်ပြောင်းရေးအစီအစဉ်တွေမြန်မြန်ဆန်ဆန်အကောင့်ထဲပုံနိုင်မှုအိန္ဒိယ၊တရုတ်၊ဂျပန်နိုင်ငံတွေကပူးပေါင်းကူညီမှုတွေရနိုင်မှုလည်းဘင်္ဂလားဒေ့ရှ်ကကြိုးပမ်းနေတာပါ။ရင်ဂျာဒုက္ခသည်ကမ္ဘာကြီး4000လောက်ရှိနေတဲ့အိန္ဒိယနိုင်ငံကတော့တရားမဝင်ရောက်ရှိနေတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုရှင်းလင်းဖို့ကြိုးပမ်းနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကနေရရှိလာသူတွေကိုပြန်ပို့ဖို့လဲမကြတဲ့ငါပဲပြောဆိုထားပါတယ်မြန်မာဆူရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ပါသဘောတူညီချက်တွေကိုတည်ကြားစီလက်မှတ်ရေးထိုးထားတာပါဒါပေမဲ့လဲဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားစီစဉ်ခဲ့တာတွေရှိရင်လည်းအောင်မြင်မှုတော့မရသေးပါဘူး
ကမ္ဘောဒီးယားတရားရုံးတရုံးကနေ Radio Free Asia RFA မှာအလုပ်လုပ်ကိုင်ခဲ့ဖို့တဲ့သတင်းတောက်နှစ်ယောက်ကိုတရှိုလုံးမှုနဲ့စုံစမ်းစစ်ဆေးဖို့အမိန့်ချလိုက်ပါတယ်။ဖနန်ပင်မြို့တော် Municipal တရားရုံးတရုံးကတရားသူကြီး Invernet ကသတင်းတောက် Onchin နဲ့ Yian Sutarin တို့နှစ်ဦးကိုစွဲချက်တင်ဖို့အတွက်ဒီကနေ့ကြာသပတေးနေ့မှာအမိန့်ထုတ်ပြန်ခဲ့တာပါ။2019ခုနှစ်တုန်းကအဲ့ဒီသတင်းတောက်နှစ်ယောက်ဟာကမ္ဘောဒီးယားနိုင်ငံရဲ့လုံခြုံရေးဆိုင်ရာသတင်းအချက်အလက်တွေကိုနိုင်ငံခြားတိုင်းပြည်တစ်ခုကိုပေးပို့တယ်လို့ဆိုပြီးတော့ဖမ်းဆီးတရားစွဲခံခဲ့ရဘူးပါတယ်။ဒါပေမဲ့လည်းအဲ့ဒီသတင်းတောက်နှစ်ယောက်စီကတိမ်းဆည်းရမိတဲ့ electronic ပစ္စည်းတွေကနေစွဲချက်တင်နိုင်လောက်တဲ့အထောက်အထားအလုံးအလောက်မတွေ့ခဲ့ရဘူးလို့တရားသူကြီးကပြောပါတယ်။အခုသူတို့အပေါ်ထပ်မံစုံစမ်းစစ်ဆေးဖို့ဆောင်ရွက်လာတာဟာသူနဲ့အွန်ချင်းတို့ရဲ့လွတ်လပ်ခွင့်ကိုထိပါနှောက်ယှက်ရရောက်တယ်လို့စူတာရန်ကသတင်းတောက်တွေကိုပြောပါတယ်။RFA နဲ့ဒီ Voice of America VOA သတင်းဌာနတွေဟာ American အခြေစိုက် US Agency for Global Media ရဲ့လက်အောက်ခံအဖွဲ့အစည်းတွေဖြစ်ပါတယ်။လွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်အစိုးရကအကြီးအကျယ်ဖိနှိပ်ခဲ့တဲ့2019ခုနှစ်မှာ RFA Financing Bureau ရုံးကိုပိတ်ခဲ့ပါတယ်။သတင်းတောက်နှစ်ယောက်အဖမ်းမခံရခင်ကလေးမှာပိတ်ခဲ့တာဖြစ်ပါတယ်။အဲဒီတော့က Radio သတင်းဌာန30လောက်လဲလုပ်ငန်း license တွေပြန်ရုပ်သိမ်းခံခဲ့ရတယ်လို့ Cambodia နေစဉ်သတင်းစာလဲပိတ်ပစ်ခံခဲ့ရပါတယ်ရှင်။
ဟောင်ကောင်မှာဇွန်လကဆက်လို့ဆန္ဒပြပွဲတွေအကြီးအကျယ်ကြုံနေရတာတွေကိုနှိမ့်နှင်းမှုကြိုးပမ်းတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးစစ်တာတွေကိုတားမြစ်တာအပါအဝင်အရေးပေါ်စီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်တွေစဉ်းစားနေပါတယ်။ ဟောင်ကောင်မှုဆောင်ကောင်စီနဲ့တွေ့ဆုံပြီးမနက်ပံတောက်ချန်နေမှာအုတ်ချွေမှုကယ်ရီလမ်းကအစီအစဉ်ကိုတရားဝင်ကြေညာမယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြနေတာပါ။ဆန္ဒပြသူတော်များကတော့ကိုယ်ပသူဆိုတော့မသိအောင်မျက်နှာဖုံးနေဝတ်ဆင်လေးရှိပါတယ်။အရေးပေါ်ကြေညာချက်မှာတော့မျက်နှာဖုံးမစွပ်ဖို့တားမြစ်ချက်ဖြင့်ညမထွက်ရမင်းနဲ့တခြားကန့်သတ်ချက်တွေလည်းပါဝင်မှာပါ။တရုတ်ပြည်သူ့သမ္မတနိုင်ငံဖြစ်ကွန်မြူနစ်ပါတီကဦးဆောင်တည်ထောင်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲဒီမိုကရေစီရဲ့လှုပ်ရှားသူတွေနဲ့ရက်တက်ဖွဲ့တွေကြားဟောင်ကောင်မှာရုံရုံဆန်ကပ်ဖြစ်တဲ့အထိဆန္ဒပြပွဲတွေကျင်းပပြီးနောက်မှာပဲအရေးပေါ်ခြေနေထုတ်ပြန်မှုစီစဉ်နေတာလည်းဖြစ်ပါတယ်။အင်္ဂါနေ့ကဆန္ဒပြပွဲအတွင်းအသက်18နှစ်အရွယ်လူငယ်တစ်ယောက်ကတန်တုံးနဲ့တက်ခတ်ဖို့လုပ်တဲ့အတွက်လုံလင်းရဲကအနီးကရင်ဘတ်ကိုပစ်ခတ်ခဲ့တာပါ။ဒါဆိုရင်ဆန္ဒပြပွဲတွေဆက်ဖြစ်ခြင်းကစားလို့ပထမဆုံးအချိန်ကြီးစန်းစစ်ကိုတုံးပြီးနှိမ်နင်းခဲ့တာလည်းဖြစ်ပါတယ်။ရော်တာသတင်းတပုတ်မှာတော့ရက်တက်ဖွဲ့ရဲ့လှုပ်ထုတ်လုံနည်းကိုမချတဲ့အင်္ဂါပဲပြင်ဆင်ထားပြီးလူငယ်ရေးတပ်ဖွဲ့ဝင်အနေနဲ့အချိန်ရလိုအပ်ရင်လိုအပ်သလိုတုံ့ပြန်မှုခွင့်ပြုလိုက်တဲ့အကြောင်းလဲရက်တက်ဖွဲ့လမ်းညွှန်ချက်အသစ်ကိုကူကပြီးဖော်ပြထားပါတယ်။
တောင်ကိုရီးယားနိုင်ငံတောင်ပိုင်းကိုဝင်ရောက်တိုက်ခတ်တဲ့ MindTech Typhoon မုန်တိုင်းကြောင့်6ရက်ထက်မနည်းသေဆုံးပြီးတော်တော်များများပျောက်ဆုံးနေပါတယ်။သေဆုံးခဲ့သူတချို့ကအဆောက်အဦပြိုကျလို့ပြီးပြီးသေဆုံးခဲ့တယ်လို့တချို့ကရေနစ်သေဆုံးခဲ့တယ်လို့ဖြည်ရဲရင်းနဲ့လုံခြုံရေးဝန်ကြီးဌာနကပြောပါတယ်။မိုးသီးထန်စွာရွာသွန်းမှုကြောင့်လူနေအိမ်နဲ့ပုဂ္ဂလိကပိုင်အဆောက်အဦ100ကျော်ရေလွှမ်းခဲ့ပြီးတော့လူပေါင်း 1,500 လောက်ကိုဘေးကင်းရာရွှေ့ပြောင်းပေးခဲ့ရတယ်လို့လည်းပြောပါတယ်။မုံတိုင်းတန်အဆိုးဆုံးခံရတဲ့မြို့တစ်ခုဖြစ်တဲ့ဘူဆန်းစိတ်ကမ်းမြို့မှာမြေပြိုမှုအတွင်းမှာပြိနေတဲ့သူ၄ရက်ကိုရှာတွေ့နိုင်ဖို့ကယ်ဆယ်ရေး600လောက်စ조사နေကြပါတယ်။မုံတိုင်းကြောင့်မနေ့ကနဲ့ဒီနေ့မှလူနေအိမ်နဲ့အဆောက်အဦပေါင်း4000ခွဲလောက်လျှက်စစ်တပ်အားပြတ်တောက်ခဲ့ပြီးအများစုကိုတော့မီးပြန်ပေးနိုင်ပြီလို့ Korea Electric Power Company ကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးကြတာဖြစ်ပါတယ် VOA မြန်မာပိုင်းကနေကျွန်တော်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်ပြီးမြန်ကျက်တွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရာရင်းပြန်လာရင်နိုင်ငံသားစီစဉ်မှုတပ်တွေကကတ်ပြား NBC ကတ်ထုတ်ပေးပြီးမှအစင်းနဲ့နိုင်ငံသားဖြစ်ခွင့်အတွက်စီစစ်ဆောင်ရွက်သွားမယ်လို့အစိုးရဘက်ကပြောဆိုပေမဲ့လက်ရှိတည်ဆဲဥပဒေတွေရနိုင်ငံသားဖြစ်ဖို့ခက်ခဲတဲ့အပြင်စီစစ်ဆဲကာလမှာလည်းသွားလာနေထိုင်ခွင့်ကအစလွတ်လပ်မှုတွေဆုံးရှုံးမယ်လို့ဒုက္ခသည်တွေဘက်ကမြင်နေပါတယ်။ဒါဟာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေမောင်းမြင်တဲ့အကြီးမားဆုံးအခက်အခဲတစ်ရက်လည်းဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုတော့မတ်စုမုံကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရပြန်လာရင်တပ်သေးကန်ကတ်အရင်ထုတ်ပေးပြီးတဲ့နောက်နိုင်ငံသားစစ်စစ်မှုတွေလုံနိုင်မှုနိုင်ငံသားစစ်စစ်မှုတပ်သေးကန်ကတ်ပြား MVC ကတ် National Verification ကတ်ထုတ်ပေးမယ်ပြီးတော့မှ National ID ကတ်အမျိုးသားမှတ်ပုံတင်ကန်ဆောင်ခွင့်ရဖို့အစဉ်အဆက်လှုပ်ဆောင်သွားမယ်ဆိုတဲ့မြန်မာအစိုးရရဲ့ပြောဆိုချက်တွေပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကလက်မခံတာတွေရှိနေတော့မှမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေနိုင်ငံသားဖြစ်လာဖို့စီစစ်လှုပ်ဆောင်ပေးမယ်လို့ဆိုပေမဲ့လည်းဒီလိုရှေ့ရှေ့ဝေးဝေးလုပ်ငန်းစဉ်တွေနဲ့ရှုပ်ထွေးလာတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေဘက်ကဒီလုပ်ငန်းစဉ်ပေါ်မှာယုံကြည်မှုမဲ့နေသေးတယ်လို့ဆိုရမှာပါသူတို့အနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ထွက်ပြေးသွားတဲ့အချိန်မှာစာရွက်စာတမ်းတက်တဲ့အထောက်အထားတွေမပါလာတာတွေရှိသလိုနေနေမိရှုဖြက်စီးခံရမှုပျက်စီးမှုတွေရှားတဲ့မှာလည်းပျောက်ဆုံးသွားတာတွေရှိနေလို့နေရရင်ပြန်လာတဲ့အချိန်မှာလုံလောက်တဲ့အထောက်အထားတွေပြနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်နိုင်ငံသားဖြစ်ခဲ့သူတွေအနေနဲ့လည်း MVC ကတ်ကနေတဆင့်နိုင်ငံသားဖြစ်ဖို့ပြန်လို့ရမယ်ဆိုတာကိုလည်းလက်မခံနိုင်ဘူးလို့ကော့ဗဇာအနီရိုဟင်ဂျာဒုက္ခသည်စခန်းနေဥယျာဉ်လန်ကပြောပါတယ်။
NBC ကဆိုတာကျွန်တော်တို့ရူဟင်ဂျာလူမျိုးတွေကလုံးဝကင်ဆွန်စရာမလိုဘူးလို့ကျွန်တော်တို့ဆိုရမှာပါ။တနိုင်ရင်လုံးအတန်းအတာနဲ့ကျွန်တော်တို့ကအညတ်အမတ်ကုန်တယ်ဆိုပြီးတော့ကျွန်တော်တို့လူဟင်ဂျာလူမျိုးတွေကရတာတဲ့လူမျိုးတစ်မျိုးဖြစ်တယ်။အခုကရှင်မာကျွန်တော်တို့ကဘင်္ဂါလီဆွေးပြီးတော့ဒီ NBC ကကိုကင်ဆယ်ရမှာလုံးဝအသေးပဲမရှိဘူးလို့ဆိုရမှာပါ။ဘာဖြစ်လို့ဆိုရင်အဲ့ဒါကျွန်တော်တို့တမင်သက်တဲ့နိုင်ငံသားသားဆိုပြီးတော့တမဲတဲ့လက္ခဏာတကူလို့ကျွန်တော်ကဆိုရမှာဖြစ်တယ်အဲ့ဒါကြောင့်မလို့ NBC ကကိုကျွန်တော်ဘယ်တော့အခါမှကျွန်တော်လက်ခံနိုင်စရာမရှိဘူး NBC ကနဲ့ဆွေးရမယ်ဒီစာကျွန်တော်ရူညာဒုက္ခစရာကအခုတရမလက္ခဏာမရှိဘူ
းဂျာစကန်တွေထဲမှာနေထိုင်ခိုင်းပြီးတော့ဒီဂျာထဲမှာမှနိုင်ငံသားစီစဉ်မှုတွေလုပ်မယ်ဆိုတဲ့အနေအထားကြောင့်သူတို့ရဲ့တွာလာလှုပ်ရှားခွင့်လို့အခြေခံအခွင့်အရေးတွေဆုံးရှုံးမှာကိုလည်းစိုးရိမ်နေကြပါတယ
်တောက်တာစုံတဲ့လူတွေကိုသူကနိုင်ငံသားဆောင်ရွက်ပေးမယ်ဆိုပြီးတော့ပြောထားတာရှိတယ်။နောက်အတောက်တမရှိတဲ့လူတွေကို NPC ကတော့ပေးမယ်အဲ့လိုပြောတယ်။အတောက်တဆိုတာဘယ်အတောက်တကိုဆူလို့တာလဲလားကျွန်တော်သက်တဲ့အဲရဲရဲမပြီးသေးဘူး။ဟိုပြန်လာရဲ့ဟိုဆောင်တဲ့အချင်းဖူးချက်မှာလဲဒီ1982ခုနှစ်နိုင်ငံသားဥပဒေကိုပြင်ဆင်ကပ်ပြီးတော့ အဲ့ဒီအကျဉ်းချုပ်ချက်ကိုလည်းအကိုအရှင်အတိဘာတခွန်းမအကောင့်တွေပေါ်တာမရှိဘူး။နောက်ယနေ့အရှင်ကာလာတိတိကျတဲ့အတီဒီစကန်းတော်တော်ကောင်တခြားအတီဒီစကန်းပါအကိုဖြစ်အဲ့ဒီအတိုင်းနေတော့ပဲအဲ့ IDB စကားမှလူတွေလူတွေကဘယ်မှသွားလာခွင့်လဲရှိတာမရှိမသိဘူးရခိုင်ရှင်တွေကနေရန်ကုန်တိုင်းတို့မန္တလေးတိုင်းတို့မကွေးတိုင်းတို့အဲ့လူနေရာကိုရခိုင်ဒေသနဲ့သွားရစီကျွန်တော်တို့ဝင်းသားမွတ်စလင်ဆိုရင်အဖမ်းခံပြီးတော့ထောင်ချခံရတာကိုသိနေရပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကနေရင်းကြံမဲ့အစီအစဉ်ကိုလုံးဝလင်းကြောင်းရတော့မမြင်ပါဘူးခင်ဗ
ျနေရာပြန်သူတချို့ဖမ်းဆီးထိစေခံရတာတွေရှိနေလို့ဘေးကင်းလုံခြုံရေးအာမခံချက်အတွက်လည်းစိုးရိမ်မိပါတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးအီစလန်ကပြောပါတယ
်အတိအကျအာမရေးအမန်ကြောတာပါလူတွေကရှိသေးအများကြီးရှိတယ်လို့ဘာဖြစ်လို့ဆိုရင်အရင်နှစ်ပေါင်းများစွာကလည်းဒီလိုမဟုတ်မှမဆွဆဲမှုတွေပူတန်ခံစားခဲ့ရတယ်အခုလည်းဒီကနေ့တွားမဲ့ဆိုရင်ကိုလက်နဲ့ကန်အဖွဲ့စင်းနဲ့ခင်ဗျားတို့ပူပေါင်းတယ်။ဘာညာလို့တယ်ဆိုတော့လက်နဲ့ကန်အဖွဲ့စုကကျွန်တော်တို့ကမင်းတော်မမြင်တဲ့ဘူး။အဲ့ဒါမျိုးဆုဆက်ခံရမှုလူတိုင်းကစွင့်နေကြပါလို့
။အခုလိုပြန်လာမဲ့သူတွေနိုင်ငံသားဟုတ်မဟုတ်စီစစ်ဆောင်ရွက်မှုမှာတော့ဥပဒေပညာရှင်တွေနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တိုင်ပင်ဆောင်ရွက်တင်တယ်လို့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီစီစစ်ဆောင်ရွက်တင်တယ်လို့လဲ AMP ရခိုင်မျိုးသားပါတီအကြီးအကဲလည်းဖြစ်ဥပဒေပညာရှင်ရှေ့နေတူဦးလည်းဖြစ်တဲ့ဒေါ်အေးနုစိန်ကရှုမြင်ပါတယ်
။ဆိုင်နေနိုင်ငံသားဥပဒေဟာဒီဇဲဥပဒေဖြစ်တဲ့အတွက်အဲ့ဥပဒေမှာဘယ်လိုလူတွေကနိုင်ငံသားဖြစ်ထိုက်ကြလဲဆိုတာကိုအဲ့မှာအကြည့်ကြပြထင်ထားပြီးသားဖြစ်ပါတယ်အဲ့ဒီရင်စီစစ်ပြီးရဲ့ညီရဲ့ဆိုလို့ပြီးပေါ့ဒါကျမတို့ရဲ့ရည်ရည်ချက်ပါပဲနော်ဒီဒေသနဲ့ဆိုင်တဲ့နိုင်ငံရေးပါတီတွေဒေသခံတွေရဲ့ဆန္ဒတွေကိုတော့အလေးထားတုံ့ပြန်တိုင်းပြီးဆွေးနွေးဖို့လိုတယ်ပေါ့ဒီလုပ်ငန်းဒီ process ကိုရကျဉ်းချင်းချင်းနားလည်တဲ့လူတွေနဲ့ဆွေးနွေးတိုင်ပြီးတော့လုပ်တာကပိုပြီးတော့အဆင်ပြေနိုင်တာပေါ့လေ
ဒါပေမဲ့လည်း1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေဟာနိုင်ငံသားဖြစ်ဖို့တင်းကျပ်ထားတဲ့ဥပဒေဖြစ်တယ်လို့ဝေဖန်ထောက်ပြမှုတွေလည်းရှိပါတယ်။ရခိုင်ရေးကော်ဖီယာနက်ကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြန်လည်စီစစ်သုံးသပ်ဖို့ပါဝင်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာအစိုးရဘက်ကလက်သင့်မခံပါဘူး။ဒါပေမဲ့လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လက်ခံမယ်လို့တော့ကတိပြုပြောဆိုထားပါတယ်ရှင်။
မဆုမုံပြောပြသွားတာပါအခုတခါတော့မြန်မာနိုင်ငံကအကျဉ်းထောင်ပြောင်းလဲရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်အကျဉ်းထောင်စနစ်ကိုပြည်ပြင်ပြောင်းလဲဖို့အစိုးရကစူးစမ်းနေပေမဲ့အကျဉ်းထောင်တွေအတွင်းအကျဉ်းသားတွေအဆမတန်များပြားနေတဲ့အပြင်လူခွင့်ချိုးဖောက်မှုတွေအကျဉ်းသားခွင့်ရေးဆုံးရှုံးမှုတွေပါရှိနေတယ်လို့ရပ်ဖတ်ဖွဲ့စည်းတွေကဝေဖန်ထောက်ပြနေကြပါတယ်အကျဉ်းထောင်စနစ်တစ်ခုလုံးပြည်ပြင်ပြောင်းလဲဖို့ဆိုရင်ရဲတပ်ဖွဲ့နဲ့တရားစီရင်လို့ကဏ္ဍအလိုက်တစ်ပိုင်းတည်းထဲပြည်ပြင်ပြောင်းလဲမှသာဒါကအောင်မြင်နိုင်လိမ့်မယ်လို့သူတို့ကပြောပါတယ်ဒီကြောင်ပြည်စုံကတော့ဗီမြန်မာပိုင်းသတင်းတော့ကိုဇော်ဒက်ကမေးမြန်းပြပို့ထားပါတယ်ခင်ဗျာ
အချင်းထောင်တွေမှာနေရကြက်တဲမှုတွေကအတော်လေးဆိုးရွားနေသလိုတချို့ထောင်တွေမှာတတ်မှတ်ရာဂိုင်းနှုန်းထက်အစာပေါင်းများစွာကျော်လွန်နေရလို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်က VOA ကိုပြောပါတယ်အချင်းသားတယောက်ကိုအိတ်ဆေးရနေရ၃ပေအကျယ်လောက်ကနေတပေခွဲမရတဲ့အချင်းထောင်တွေထိရှိလာကြောင်းသူကပြောပါတယ
်အဲ့လိုဖြစ်တဲ့အတွက်ကြောင့်ဟိုနောက်ဆက်တွဲဒါလူကိုရေးဆိုင်ရာမျက်နှာမှုတွေကတော့ဟိုကြုံတွေ့နေရတာပေါ့နော်ဘာလို့လဲဆိုတော့အိန္ဒနာကပ်ရတဲ့လူမျိုးပေါ့ဒါမျိုးတွေရှိနေတာပေါ့အဲ့တော့အိန္ဒနာကပ်မရေးအိယာကြီးအတွက်လဲဟိုအဲ့အချင်းတန်းမှာတာဝန်ရှိတဲ့သူတွေကိုနည်းနည်းပါးပါးအဲ့လိုပေါ့ဟိုကြီးရနိုင်ရပြေးရဆန်းရတာဆိုတော့ဟာမျိုးတွေကလည်းဟိုဖြစ်နေတာပေါ့လေဖြစ်နေတာပေါ့
အချင်းောင်လူကြီးကြက်တဲရဲ့ကိစ္စကိုတပ်ဆိုင်ရာဝန်ကြီးဌာနကထပ်ခိုးတွေလုပ်ပြီးဖြေရှင်းနေပေမဲ့မလုံလောက်ဘူးလို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။ဆရာဝန်မရှိရာသူနာပြုမလုံလောက်တာရဲ့အကြောင်းကျမ်းမာရေးပြဿနာတွေကလည်းရှိနေပါတယ်။လူကြီးကြောင့်ဖြစ်လာတဲ့မိန်းလာရေဆိုးပြည့်ရှံတဲ့ကိစ္စတွေကိုလည်းအချင်းသားတွေကဖြေရှင်းနေရပါတယ်။ဒါတွေကလူ့အခွင့်အရေးရကြည့်မယ်ဆိုရင်နင့်နာရဲ့ကိစ္စတွေလို့ဦးယူလွင်အောင်ကပြောပါတယ်။မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင် MNHRC ကအကျဉ်းသားတွေနဲ့တွေ့ပြီးထောင်တွင်းအခြေအနေကိုတွေးဆမေးမြန်းတဲ့အခါမှာအမှန်တိုင်းပြောပြရတဲ့အကျဉ်းသားကိုထောင်အာဏာပိုင်ကြီးကပုံပြီးဖိနှိပ်တဲ့အလေးထားရှိကြောင်းကချင်ပြည်နယ်လူငယ်အစည်းအရုံးကစိုင်းနူးပန်က VOA ကိုပြောပါတယ်။သူကတကြောပြန်ကချင်စစ်ပွဲ၈နှစ်ပြည့်မှာစစ်ဘေးရှောင်တွေရဲ့ဒုက္ခကိုသရုပ်ဖော်ခဲ့လို့ငိမ့်စုစီပုံမှန်နဲ့မြကြီးနာအကျဉ်းထောင်မှာ15ရက်အကျဉ်းကြခံခဲ့ရတာလည်းဖြစ်ပါတယ်။သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။
ဟိုသွားစီစဉ်သွားလို့မရတော့ဘူး။ဒီနေ့တင်းကျပ်သွားတဲ့ဟာလို့ရှိရပါဘူး။ဆိုတော့ဒါကသူတို့ရဲ့ဟိုအချိုးပုံစံကပေါ့နော်။အဲနင်တို့သူတို့ကိုတိုင်ရကောင်းသလား၊သူတို့ကိုနင်တို့ဆွေးရကောင်းသလားပေါ့။ဟိုဒါကသူပညာကျတာတော့ရှိရပါဘူးနော်။အဲလိုလုပ်တယ်။ဘယ်အခွင့်အရေးတွေမရကြတော့သူတို့ပြောတဲ့အခါမှာဘာမှပြည့်စုံပေးဘူး။ဟိုဘာမှမလုပ်ဆောင်ပေးဘူးပေါ့နော်။နင်တို့တောင်မှအဲလိုအနေလုပ်တယ်ဆိုတဲ့ပုံစံနဲ့တော့ရှိခဲ့တယ်။
ထောင်ထဲမှာစားကြီးရိုက်သုံးခွင့်မရတာစားရေးသားခွင့်မရှိရနဲ့အခြားအကျဉ်းသားရပိုင်ခွင့်တွေမရှိသလိုအကျဉ်းထောင်ဥပဒေကလည်းပြုပြင်ပြောင်းလဲတဲ့ကြောင်းထောင်ဝန်ထမ်းတွေရဲ့ကိုယ်တိလက်ရောက်အနာတရားဖြစ်အောင်လုပ်တာမျိုးတွေကလည်းရှိနေကြောင်းစိုင်းနူပန်ကပြောပါတယ်
သိမ့်ကြတဲ့အမျိုးသမီးပြောင်းတာသူ့နာမည်ကိုဟိုမထူလိုက်ဘူးအဲ့ဒါကြောင့်ဟိုစာအုပ်တွေနဲ့ပြောင်းထားပေးလိုက်ရတယ်အဲ့တော့အော်ဒီမှာတော့တော်တော်နဲ့ကဘောကမင်းကြီးရောလဲသူတို့ဈေးနှုန်းမှာရှိသူချင်းတိုင်ပေါက်တာပဲဒါတော့သူတို့ကတော့အော်သူတို့ကတော့ဒါဖော်မလုံးဖြစ်နေရသူစက်ဆက်မှုဖြစ်နေတယ်ဒါပေမဲ့တဟာကဒီငွေလုံးရက်တွေကအဲ့လူခုနေချိပေါက်တယ်လို့မြင်တယ်ဘာလို့ဆိုတော့ဒီဒါတက်တဲ့တောင်စိတ်လူမျိုးဟိုစိတ်ဆံမဟုတ်ဘူးဗောနော်စိတ်ဆံအနေနဲ့ပိုင်ဖြစ်တော့မရှိဘူးလေဒါကျမတော့အဲ့ဒါကိုအခါဆိုထွက်လာရင်ဒီမှာကြောက်လူရောကြောက်ဖြစ်တယ်အဲ့နောက်ပိုင်းဟိုမှာကပုံကဖြစ်နေတယ်လို့ဆိုကြားရတယ်ဗောနော်ထင်ရတော့
အကျဉ်းသားတွေများလာပြီးလူအခွင့်ရေးချိုးဖောက်ခံရတာတွေမရှိအောင်တချို့ကိုစစ်စစ်ပြီးလွှတ်ပေးတဲ့ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကလည်းအကြံပြုထားပါဗျ။နိုင်ငံရေးအကျဉ်းသား600ကျော်ဟာထောင်ထဲမှာမရှိသင့်တော့သလိုမွေးရစေးအနေအချင်းနဲ့နှိရှိထောင်ချနေရတဲ့သူတွေကိုလည်းစစ်စစ်ပြီးလွှတ်ပေးတဲ့လို့ AAPP ရဲ့ရန်ကုန်ရုံးတောင်အခန်းဦးအောင်မျိုးကျော်ကပြောပါဗျ။ကျွန
်တော်စနစ်ကြီးတစ်ခုလုံးပြုဝင်ကြောင်းလဲဖို့လို့ကျွန်တော်ဒီမှာနိုင်ငံရေးတော်ဖွဲ့ပြုဝင်ကြောင်းလဲဒီကိစ္စတွေဒီ Penal Reformကိစ္စတွေဒီတရားစီရင်ရေးကိစ္စတွေဒီတက်တာတွေမှာပြည်ကြောင်းလဲမှုတွေမလုပ်နိုင်ဘူးဆိုလို့ရှိရင်ကျင်းအောင်စနစ်ပြည်ကြောင်းလဲရတာအောက်မှာမဟုတ်ပါဘူးကျင်းအောင်စနစ်ပြည်ကြောင်းလဲမယ်ဆိုလို့ရှိရင်သူ့ကဏ္ဍလိုက်ခဏလိုက်အတွဲလိုက်ကျွန်တော်ပြည်ကြောင်းလဲရမယ့်ကိစ္စတွေရှိနေပါတယ်ဒါတွေကဘာတခါရဲ့တကြိုင်တည်းထဲပြည်ကြောင်းလဲမှသာလင်းခင်မီရေတကယ်ကိုကောင်းအောင်နဲ့ဒီကျင်းအောင်စနစ်ကြီးဖြစ်လာမှာ
အချင်းထောင်တွေမှာအချင်းသားတွေများနေတဲ့ကိစ္စကိုလူငယ်ချမ်းသာဝင်တဲ့ဖြည့်ရှင်းဖို့ကြိုးစားနေပေမဲ့မွေးရစေဝါပြဿနာကြောင့်ဝင်လာတဲ့သူကပုံများနေလို့ဖြည့်ရှင်းရခက်တဲ့ပြဿနာတွေကြုံနေရပြီးလူအခွင့်အရေးချိုးဖောက်တဲ့ကိစ္စတွေရှိနေကြောင်းမြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကဒါကိုသက်ဆိုင်ရာဝန်ကြီးဌာနနဲ့ညှိနှိုင်းနေတယ်လို့ပြောပါတယ
်။ VOA သတင်းတော့ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ Donald Trump ကိုတရားစွဲဆိုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်တွေဘာလို့ပြင်ဆင်နေလဲဆိုတဲ့အမေရိကန်နိုင်ငံကြီးနဲ့ဆိုင်တဲ့သတင်းကိုပြောပြဖို့ရှိပါတယ်။ဒီမိုင်ငံမှာတော့လာမယ့်စနေညတိုင်းလီလိုင်းစီစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုပါရစေခင်ဗျာ။
အနေပြည်တော်လူတရပေါ်ပေါလာအောင်လက်ရှိဆွေးနွေးအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိအမှတ်ပြုဖို့ဟာအခုလိုအခြေအနေမျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲ။ဘာတွေသတိပြုစင်ကျင်သင့်မှာလဲစတာတွေကိုအော်တိုဘာလ5ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239 382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ။
သောရရှင်အနေနဲ့ကျွန်တော်တို့ရဲ့ diet လေးလိုင်းအစီအစဉ်မှာ power ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ် VOA American တန်ရ diet လေးလိုင်းအစီအစဉ်ကိုတော့အင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကုန်တစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတခါတော့ American နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်တမန်တော် Trump ကဒီမိုကရက်တွေကိုရော Ukraine ကောင်းဆောင်တဲ့သူနဲ့ကြားတယ်လီဖုန်းဆက်သွယ်ပြောဆိုချက်ကိုဖွင့်ချတိုင်ကြားခဲ့သူပေါ်ကွာဆက်ပြီးတော့ထိုးနဲ့တိုက်ခိုက်နေပါတယ်ဒီလူတွေဟာနိုင်ငံတော်ပုံကံမှုကိုကျူးလွန်တာလို့လည်းသမ္မတကဆွဆွဲပြောဆိုပါတယ်ဒီတော့အတွက်မှာပဲအဲ့ဒီတယ်လီဖုန်းဆက်သွယ်ပြောဆိုမှုနဲ့ပတ်သက်လို့သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးနေတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကဆက်လုံနေပြီးသတိကံထောက်ထားတွေကိုအင်မီရောကနေတောင်းယူဖို့လည်းပြင်ဆင်နေပါတယ်ပတ်စီဝီဒါကူဆော်ရာရဲ့သတင်းလော်ကိုကိုသိန်းထိုင်ဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
သမ္မတဒေါ်လင်ထရန့်ကပြီးခဲ့တဲ့ဇူလိုင်လမှာသူနဲ့ယူကရိန်းသမ္မတတို့ကိုကြားတယ်လီဖုန်းပြောဆိုချက်ကိစ္စဖွင့်ချတိုင်ကြားခဲ့သူကိုအိမ်ပြတော်မှာဖင်လန်သမ္မတနဲ့တွေ့ဆုံခဲ့တဲ့အချိန်မှာတောင်မှဆက်ပြီးတိုက်ခိုက်ပြောဆိုခဲ့ပါတယ
် Either got it totally wrong made it up or the person giving the information to the whistleblower
သူလုံးဝကိုမှားယွင်းတာဒါမှမဟုတ်လောက်ကျန်တာဒါမှမဟုတ်တိုင်ကြားတဲ့လူကိုသတင်းပေးခဲ့သူကရိုးသားမှုမရှိတာပဲဖြစ်ပါတယ်အဲ့ဒီလူဟာတချို့ဖြစ်တာကြောင့်သူဘသူဆိုတာကိုဒီနိုင်ငံအနေနဲ့ဖော်ထုတ်ရပါမယ်
ဖုန်းစကားပြောခဲ့တာနဲ့သက်ဆိုင်တဲ့မှတ်တမ်းတွေကိုအင်မြူတော်ကနေတောင်းယူဖို့ဒီမိုကရက်တွေကပြင်ဆင်နေပြီးသမ္မတကိုတရားစွဲဆိုရေးဆန်းရစုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေပါတယ်။သူ့ပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးအပြစ်ရှိတယ်လို့ဆွဆွဲနိုင်တဲ့အချက်လက်တွေရှာဖို့အဲ့ဒီဖုန်းဆက်သွယ်ချက်မှာသမ္မတကတွန်းအားပေးခဲ့တာပါ။စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အောက်လွှတ်တော်ကော်မတီတွေထဲမှာထောက်လှမ်းရေးဆန်ရကော်မတီလည်းပါပြီးကော်မတီဥက္ကဋ္ဌ Adam Schiff ကအခုလိုပြောပါတယ
် The president wants to make this all about the whistleblower and suggest people that come forward with evidence
ဒီစားဟာတရင်ပြည်တန်ရသူနယ်ပဲလုံးဝသက်ဆိုင်နေဆိုတာမျိုးသမရကလှုပ်ချင်နေပါတယ်သူမဟုတ်တာလို့တော့ကိုအထောက်ထားနဲ့ဖွင့်ချသူတွေဟာပုံကံသူတွေဆိုတာမျိုးပြောခြင်းပြီးဒီစပောက်တွေတရှူတွေဖြစ်တတ်မှတ်ခြင်းပါတယ်ဒါဟာတက်တည်တရားကိုပြောင်းချင်းချောက်တာပါဒါကိုထီလက်ရောက်တက်ခိုက်တာတွေဖြစ်အောင်သွေးထိုးလှုံ့ဆော်တာပါအ
ာရန်ရှရစ်ရဲ့လူသိရှင်ကြားပြောဆိုချက်တွေဖုံးပြောဆိုချက်တွေကိုပြန်ဖွင့်ဆိုတာတွေအတွက်နိုင်ငံတော်ပုံကံမှုကျွလွန်နေတယ်ဆိုပြီးသမ္မတကထပ်ခါတလဲလဲဆွဆွဲထားပါတယ်ဒီလိုဆွဆွဲချက်တွေဟာစိုးရိမ်စရာကောင်းတယ်လို့ Brookings Institute ကသုတေသီ John Hodder ကမြင်ပါတယ်
With the language that the president is using right now is quite unprecedented and quite dangerous to accuse sitting members of Congress.
တမရကခုလိုပြောဆိုနေပုံကဘယ်တော့မှမရှိဘူးလို့သိအနေကြီးပါတယ်။ Federal ဥပဒေအရသိကိုအပြစ်ကြီးတဲ့ပြစ်မှုတစ်ခုကိုကျူးလွန်မှုနဲ့လက်ရှိလွှတ်တော်အမတ်တူကိုဆွဆွဲတာကကျွန်တော်အမြင်မှာတော့မတင့်လျော်ပါဘူး
။နိုင်ငံသားရေးဌာနကလက်ရှိတာဝန်ရှိသူတွေနဲ့တာဝန်ရှိသူဟောင်းတွေကိုစင့်ခေါ်ထွက်ဆိုခိုင်းမှုအလို့တော်ကော်မတီ၃ခုကစီစဉ်ထားပါတယ်။အဲ့ဒီအထက်မှာယူကရိန်းနိုင်ငံဆိုင်ရာသံမတ်ကြီးအောင် Marie Yovanovitch နဲ့ဒီကရေဘက်ကနှုတ်ထွက်သွားခဲ့တဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးသံတမန်ကတ်ဘော်ဂါရိုလည်းပါဝင်ပါတယ်ဒီမိုကရက်တရားနိုင်ငံသားရေးဌာနဝန်ထမ်းတွေကိုချိန်ချောက်နိုင်ခြင်းမို့ကြိုးစားနေတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောပါတယ်အော်လဒေါ်ကစင်ခေါ်ခံထားရသူတွေထဲမှာပါတဲ့ဝန်ကြီးပွန်ပီယိုကဇူလိုင်လဖုံးဆက်သွယ်မှုမှာသူလည်းပါတယ်လို့ဝန်ခံထားတာပ
ါ The phone call was in the context of now I guess I've been the Secretary of State for
coming on a year and a half. ငွေငွေဝင်လာတဲ့နေ့ခွဲလောက်ရှိလာပြီဆိုတော့ယူကရိန်းဆိုင်ရာအမေရိကန်မူဝါဒကိုအတိအကျသိထားရဲဆိုတဲ့အနေအထားနဲ့ဖုံးဆက်သွယ်ရမှာပါခဲ့တာပါ
။တပ္ပဒါဦးတရားဆွဲဆိုရေးလွတ်တော်ကစုံစမ်းစစ်ဆေးနေတာတွေကိုထရမ့်အစိုးရကတားဆီးဖို့ကြိုးစားတာဟာတရားရေးပိုင်းကိုစွပ်ဖက်နှောက်ယှက်မှုမြောက်စေတယ်လို့ဒီမိုကရက်တွေကသတိပေးထားပါတယ်ခင်ဗျာ
။ကိုသိန်းနိုင်ကိုပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာအပိုင်းရဲ့ခြားသပရင်းညနေခင်းအစီအစဉ်တွေကိုလိုင်းလို့မီတာ16နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့ကထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားစီစဉ်ကိုညနေ9:00နာရီကနေ 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြေညာပေးမှာဖြစ်ပါတယ
်ယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီ၃ခုကဝန်ထမ်းတွေမကြာသေးခင်ကပဲယာယီကနှုတ်ထွက်သွားတဲ့ယူကရိန်းဆိုင်ရာအမေရိကန်ထူးသံတမန်ကတ်ဖော်ကာကိုဒီကနေ့တကပိတ်မင်းမြတ်မှုစီစဉ်ထားပါတယ်လွှတ်တော်ဝန်ထမ်းတွေနဲ့တွေ့ဆုံရမှာတော့ဇူလိုင်လတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့သမ္မတထရန့်တို့ဖုန်းဆက်စကားပြောတဲ့ကိစ္စနဲ့နောက်ဆက်တွဲထူးသံတမန်ရဲ့ဆောင်ရွက်ချက်တွေကိုအာရုံစိုက်မင်းမြန်းကြလိမ့်မယ်လို့လည်းခန့်မှန်းရပါတယ်ဥရောပ Airbus လေယာဉ်ကုမ္ပဏီနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဥရောပသမ္မတ EU ပေါ်တိုင်ချထားတဲ့ကိစ္စမှာအမေရိကန်ကအနံ့ရပြီး EU ကတင်ပို့တဲ့ကုန်ပစ္စည်းဒေါ်လာ9ဘီလီယံခွဲကုန်သွယ်ခွင့်ကောက်ခံဝင်ရရှိသွားပါတယ် Airbus လေယောင်းလိုင်းကို EU ကငွေကြေးပံ့ပိုးနေတာမတရားဘူးဆိုပြီး WTO ကကမ္ဘာ့ကုန်သွယ်အဖွဲ့ကြီးကဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်ဟောင်ကောင်မှာဇွန်လကဆက်လို့ဆန္ဒပြပွဲတွေအကြီးအကျယ်ကျုံနေရတယ်ကိုနိုင်ငံမို့ဂျိုးပန်းတဲ့အနေနဲ့ဆန္ဒပြသူတွေမျက်နှာဖုံးဆွတာတွေကိုတားမြစ်တာအပါအဝင်အရေးပေါ်စီမံချက်ဥပဒေပြဋ္ဌာန်းမှုအာဏာပိုင်နဲ့စဉ်းစားနေပါတယ်။ဟောင်ကောင်အမှုဆောင်ကောင်စီနဲ့တွေ့ဆုံပြီးမနက်ဖြန်တောက်ချန်နေမှာအုတ်ချွေရမှုကလေးလန်းကအစီအစဉ်ကိုတည်ဝင်ကြီးညာမယ်လို့လည်းဒေသခံသတင်းတွေကဖော်ပြပါတယ်။အိန္ဒိယကိုဒီကနေ့ပဲရောက်လာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာဟာလေးရက်ကြာခီးစဉ်တွင်နှစ်နိုင်ငံကြားကိစ္စတွေအပြင်ဘင်္ဂလားဒေ့ရှ်ရောရင်ရထုခတ်တဲ့အရေးကိုပါဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဆွေးနွေးနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုရှိတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာကမ္ဘာစီးပွားရေးဖိုရမ်မှာလည်းမင်းငွန်းပြောကြားဖို့စီစဉ်ထားတယ်ဆိုပြီးဒေသခံသတင်းတွေကပေါ်ပြနေကြပါတယ်။
သတင်းချင်းချုပ်ကိုကောင်းလင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ် VOA American သံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်လာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစို့ခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
From Washington.